ကချင်ပြည်နယ်အတွင်းမြမတက်မတော်နဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့အကြားဖြစ်ပွားနေတဲ့တိုက်ပွဲအတွင်းနှစ်လနီးပါးပိတ်မိနေတဲ့တနိုင်းမြို့နယ်အောင်လော့ကျေးရွာသားတချို့ဟာတနိုင်းမြို့ဘာသာရေးအသင်းတော်ကိုတင်းရှောင်ရောက်ရှိလာပါတယ်။ကချင်ပြည်နယ်အတွင်းစစ်ပေးရှောင်ရွာသားတွေဟာစားတောက်နေထိုင်ရေးမှာအခက်အခဲတွေနဲ့လည်းရင်ဆိုင်နေရပါတယ်။အပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကပြောပြပေးမှာပါ
။ဟုတ်ကဲ့ပါ။ကချင်ပြည်နယ်တနိုင်းမြို့နယ်တွင်တိုက်ပွဲကြောင့်တောတောင်ဆဲမှာပိတ်မိနေတဲ့အောင်လော့ကျေးရွာသား60ကျော်ဟာမနေ့ကညနေပိုင်းမှာတနိုင်းမြို့ရိုမန်ကက်သလစ် RC ခရိယံဘုရားကျောင်းကိုရောက်ရှိလာတယ်လို့တနိုင်းမြို့ခရိယံဂိုင်းပေါင်းစုစစ်ဘေးရှောင်အကူအညီဆောက်ရှောက်ရေးကော်မတီဝင်ဦးနော်တောင်ကပြောပါတယ်
လူက64ရောက်တော့တနင်္လာနေ့ကနေရောက်လာသူအပြည့်ကြီးနေရောသူလည်းနေရှိသူအလုံးပေါင်း64ရောက်ရှိတယ်။သူကတော့ဟိုတောမှလည်းသူချင်းပြတ်ပြီးဆိုမှသူလည်းသူဆိုရတူတူနေပြတာသူကကြီးတဲ့အခုစတဲ့အင်းစီကြီးတဲ့လမ်းကြီးချမ်းမှန်တဲ့သူကြီးပါနေသူရောက်ကြတယ်။လူစိုက်သေးပြီးပါတယ်သူကတောလမ်းကနေကျန်လာရတယ်ဆိုတော့သူကလူတွေသူနေအသားတော့အလုံးကြီးသူလည်းနေတော့သူချင်းနေကြတာသူရတာဟုတ်တယ်
အောင်လော့ရွာသားစစ်ချောင်းတွေဟာပြီးခဲ့တဲ့ဧပြီလအတွင်းကတမတော်နဲ့ KIU တို့ကြားတိုက်ပွဲကြောင့်နေရက်ကနေတိမ်းချောင်းနေရပြီးသောတောင်ဆဲမှာပိတ်မိနေခဲ့တာပါဒီတိုက်ပွဲတွင်စစ်ချောင်းရွာသား2000ကျော်ဟာစစ်ဘေးလွတ်ရကိုတိမ်းချောင်းဖို့တမတော်ဘက်ကနေပိတ်ပင်ထားတာကြောင့်သောတောင်ဆဲမှာနှစ်လနီးပါးကြာမြင့်စွာနေထိုင်လာခဲ့ရတာပါမေလစောပိုင်းလုံးကသောထဲမှာပိတ်မိနေတဲ့သူတို့ချို့ကိုအစိုးရဌာနဆိုင်ရာနဲ့ဗာရာရေးဖွဲ့စည်းတွေလူငယ်ဖွဲ့တွေကနေတွားရောက်ကယ်ထုတ်နိုင်ခဲ့ပြီးဒီကျင်းနာမျိုးမှာရှိတဲ့ယာယီစစ်ဘေးရှောင်စခန်းနဲ့တနိုင်းမျိုးပေါ်ယာယီစစ်ဘေးရှောင်စခန်းတွေမှာခိုးလုံနေကြရပါတယ်။လက်ရှိတောတောင်ဆဲမှာရွာသားဥယျာဉ်300ကျော်တောင်တင်နေဆဲလို့ဥနော်တောင်ကပြောပါတယ်။တနိုင်းမျိုးခရိယံပါရာရေးတင်းတော်မှာစစ်ချောင်ဥယျာဉ်1300ဝန်းကျင်ရှိနေတဲ့အတွက်သူတို့ရဲ့စားတောက်နေထိုင်ရေးအခြေအနေကိုတော့ဥနော်တောင်ကအခုလိုဆက်ပြောပါတယ်
။ဒီအားလုံးတော့1300တောင်ဝန်းကျင်ရှိနေတဲ့ဆေးရအနေနဲ့သူတို့ IGP စပင်းနဲ့မကြည့်သေးတဲ့အတွက်လို့ဒီမှာအဆောက်အဦတွေတမန်ဆက်တန်းကိုရှိခဲ့တဲ့ဒီကွာပြည်ကြီးဆောက်ထားတဲ့မြန်မာပြည်တွေကအားလုံးသိဆုံးတော့သူတို့ဒီဆိုင်ရေးတစ်ချက်မှာသူတို့လေးစီးရွားဆက်ဆွေးရှိနေတာပြရတယ်။ဒါပါပေါက်တာဆိုတော့ NGO ဖွဲ့စည်းတွေကအခြေခံအစားအစာအတွက်လာပြီးမိမိပပဆက်ပန်းပေးတာတွေလည်းရှိတယ်
။အလားတူအင်ဂျာယာမြို့နယ်နဲ့ချီဝဲမြို့နယ်တွေမှာတမတော်နဲ့တရားဥပဒေစိုက်ပွဲတွေကြောင့်ရွာသားထောင်ကျော်ဟာမြကြည်နာမြို့နယ်တံဖဲကျေးရွာကက်သလစ်ဖခင်ကျောင်းမှာစစ်ပီးတင်းချောင်နေရပါတယ်။တံဖဲစစ်ချောင်စကန်းချင်းဒီကိုတော့တံဖဲကက်သလစ်ကျောင်းတိုက်ခါတော်ရစီရတော်ဦးစွတ်အောင်ကခုလိုပြောပါတယ်
။တပတ်300ကျော်နေပြီ။ရွာပေါင်းက20ကျော်တုံးပြင်းလိုက်ရှိပါလိမ့်မယ်။ဒီအင်ဂျင်ယာမြို့နယ်အဝတ်လက်ဆောင်ကမီမဲဝါလောင်မီမဲဝါလောင်ကမီခါနဲ့မီခါစားရွာတွေပေါ့။ဒီမလို့တပြီးတော့သကလုံးပေါင်းချက်စားနေပါလိမ့်မယ်။ဒီရှိတဲ့ရမားဒီစားရအောင်မယ်ဆိုတော့ဒီစားရစာပြင်ဖို့တောင်းဆောင်ခက်ခဲရှိတယ်ဒီမိုးရွာတယ်ဆိုတော့
ဧပြီလကွန်ပိုင်းအင်ဂျာယာမြို့နယ်အတွင်းမှာတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့လို့ဒေသခံများပြားတံဖဲကျေးရွာကက်သလစ်ဖခင်ကျောင်းမှာစစ်ဘေးတိမ်းရှောင်လာခဲ့ကြတာပါအဲ့ဒီစစ်ရှောင်တွေထဲမှာကျောင်းနေရွယ်ကလေး900ကျော်ပါရှိနေတဲ့အတွက်ကလေးတွေပညာသင်ကြားရေးမှာခက်သွေးနေတယ်လို့သူကဆိုပါတယ်လက်ရှိအင်ဂျင်ယာမြို့နယ်ထဲမှာအင်ကိုင်းကောင်ရွာအင်လောက်ကျန်ရွာကစစ်ရှောင်ရွာသား6ရွာကျော်ရှိနေပြီသူတို့ရဲ့လက်ရှိအခြေအနေကိုတော့ကချင်နှစ်ရှင်းသိန်းတော်ထွေထွေတွင်းမှုဒေါက်တာကလန်ဆန်စွန်ကအခုလိုပြောပါတယ
်အမှားက400ကျော်ရှိတယ်အလုံးကျန်ရတာပဲသူတို့ကဒီလိုပိတ်မိနေတာလို့ပြောတာတက်ခွာလေးတစ်ခေါက်ကျွန်တော်တို့အလုံးသွားတော့ကသူတို့ကမလိုက်လာဘူးခြေလေကလည်းလည်းကောင်းမလို့လို့ဖြစ်ခဲ့တာပေါ့နိုင်ငံရေးပါတီတွေကလည်းသူတို့ရဲ့မဲဆန္ဒနဲ့ဆိုတော့လူအပ်တာတွေပတ်မှုပြိမယ်ဆိုရင်မှအဲ့လိုနေခဲ့တဲ့ဖွဲ့ဖြစ်တယ်။ခုနောက်ပိုင်းတော့တိုက်ပွဲရတဲ့ပြန်ရှိလာတယ်ဆိုတော့သူတို့ကပြန်ထွက်လာခြင်းနဲ့
အင်ဂျင်ယာမျိုးစစ်ဆောင်တွေကိုလွတ်တော်ကိုယ်စားလှယ်တွေမြစ်ကြီးနားခရိုင်သူတွေအုပ်ချုပ်ရေးမှူးအဖွဲ့တွေကချင်ပြည်နယ်လူမှုကယ်ဆယ်ရေးနယ်ပြန်လည်နေရခြားခြားရေးဦးစီးဌာနကြက်ချင်ဒီအဖွဲ့တို့တွားရောက်တွေ့ဆုံခဲ့ပြီးစန္ဒရိခာကူညီတွေပေးဆောင်ခဲ့ပါတယ်ဧပြီလအတွင်းမှာကချင်ပြည်နယ်ဖားကတနိုင်းကမိုင်းမူကောင်းအင်ဂျင်ယာမြို့နယ်က KIA ခြေပြုနေရာတွေဖြစ်တဲ့မန်ဝဲဒေတာအောင်လော့ဒေတာကစုံဒေတာနဲ့အင်ဂျင်ယာဒေတာတို့မှာတပ်မတော်ကနေနေမြေရှင်းလင်းရေးလှုပ်ဆောင်ခဲ့လို့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတိုက်ပွဲတွင်ဒေတာခန့်ပြည်သူ9000နီးပါးထွက်ပြေးသိမ်းရှောင်နေရပါတယ်စစ်ကြောင်ရွာသားတွေအနေနဲ့ KIA နဲ့ဆက်သွယ်မရှိတဲ့လူတွေနေရာရင်းကိုပြန်လည်ကြောင်းတပ်မတော်ကနေပြီးခဲ့တဲ့လကကြေညာထားပေမဲ့လည်းတိုက်ပွဲဖြစ်ပွားနေတဲ့အချိန်ကြီးကြောင့်နေရာရင်းကိုမပြန်နိုင်သေးတဲ့အချိန်ဒီမှာရှိနေပါတယ်ခင်ဗျာ
ကိုနိုင်ကွင်းမှာရှင်